မိဘနိုင်ငံအလဲပိုင်းမှာတောက်ကြန်နေမယ်နဲ့ဆောပိုင်းမြေပြိုတဲ့အတွက်လူ90ကျော်လိုက်ပါလာတဲ့ဘတ်ကားနှစ်စီးထရီရူလီမြေကြီးထဲမှာမျောပါသွားခဲ့ပါတယ်။မိုးကအဆက်မပြတ်ရွာသွန်းနေတယ်လို့ထပ်ပြီးမြေပြိုရာနဲ့ဂျုံရတဲ့အတွက်ကယ်ဆယ်ရေးလုပ်ဖို့ခက်ခဲခဲခဲစူးစမ်းနေကြတာပါ။ဖြီးတဲ့သုံးကတော့ရေကူးပြီးအသက်မသေးပဲကျန်ခဲ့ပေမဲ့မျောပါသွားတဲ့ဘတ်ကားရဲ့အရေးအယံကိုတော့ကယ်ဆယ်ရေးသမားတွေနေ့လည်လောက်ထိရှာမတွေ့ကြသေးပါဘူး။တောင်ကြားဒေသဖြစ်တဲ့အတွက်မြင့်စီးတဲ့အရှိန်ဟုန်ကတိတ်ကိုမြန်ပါတယ်။မုတ်တုံမိုးကရက်ဆက်ရွာနေတဲ့အတွက်မြင့်ရလဲချင်းနေသလိုရေတွေကနောက်ကျနေတဲ့အတွက်ပျက်စီးတွေကိုလည်းကောင်းကောင်းမမြင်ရပါဘူး။ဖြီးလေးဝင်ကြီးကတော့ရှိတဲ့50တူပျောက်ဆုံးနေပြီးသူတို့ကိုရှာဖို့အတွက်ကယ်ဆယ်ရေးလုပ်သား500ကျော်ချထားတယ်လို့သတ်တော်မှာပြောပါတယ်။နိုင်ငံတော်အမျိုးပြို့မှုတွေဖြစ်ပွားနေပြီးလွန်ခဲ့တဲ့24နှစ်ရဲ့အပြင်တိတ်ဆုံးရသူ18ဦးနဲ့ဒဏ်ရာရသူ3ဦးရှိတယ်လို့လည်းပြောပါတယ်။အခုဒီနဲ့မျောသွားတဲ့ဘတ်ကားတွေဟာနေပေါ်မြို့တော်ခတ်မန်ဒူးကနေတောင်ပိုင်းဒေသကိုပေါက်တဲ့အဝေးဝေးလမ်းမကြီးပေါ်ကစီမဲတာမြို့နာအယောက်မနေ့3နာရီလောက်ကမြေပြိုမှုနဲ့ကြုံခဲ့ကြတာဖြစ်ပါတယ်။